ီစစ်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ဒုက္ခတွေတွေသူတို့နေရမှာနေရပြန်လဲပိုင်ဆိုင်ခွင့်ရရေးဆိုတဲ့ရည်ရွယ်ချက်နဲ့ဆရာတို့ဖော်တယ်လောက်ကြတယ်ပေါ့လေတိုက်ပွဲတွေကြောင့်ထွက်ပြေးနေရဒုက္ခတွေတွေသူတို့နေရတွေပြန်လဲပိုင်ဆိုင်ခွင့်ရဖို့အတွက်ဆိုလို့ရှိရင်ဘလို့အထောက်ထားတွေများလိုအပ်မယ်လို့ဆရာတို့ပြောနိုင်မလဲဆရာ
ကျွန်တော်တို့ဒီဒေသမှာနေတဲ့လူတွေကဟိုးရေကတည်းကမြေပိုင်ဆိုင်တဲ့တဲ့တွေအထောက်ထားမရှိဘူးသူတို့ရွရဒေလိမြေပိုင်ဆိုင်ပြီးတော့မှရွရဒေလိအရာပဲဆက်လက်လက်ကပ်ပြီးတော့မှနေကြတဲ့လူမျိုးတွေဖြစ်တယ်တိုက်ပွဲတွေဖြစ်ပနစ်ပခတ်တွေဖြစ်တော့ဒီလူတွေကဒီတွေကိုထားခဲ့ပြီးတော့ထွက်ပြေးရတယ်ဆိုတော့ဒီလူတွေပြန်လာဖို့အတွက်ဆိုကျွန်တော်ထင်တယ်ကအဲ့ဒီဒေသမှာနေတဲ့သက်ဆိုင်ရာအဖွဲ့အစည်းတောင်းဝန်ရှိတဲ့လူတွေတေချာစစ်စစ်ပြီးတော့မှသူတို့ဖြစ်ပတ်ဝန်းကျင်ဒေသမှာနေတဲ့ဒီလူတွေဘယ်သူပိုင်တယ်လဲပိုင်တယ်သိကြပါတယ်တက်တဲ့ထောက်ထားပင်ရရောက်နော်ဒီသက်ခတ်ဝရှိလို့ဖွဲ့စည်းနေမြကျွမ်းကျင်တဲ့လူတွေနေမြနေထားတဲ့လူတွေတခြားစောစားလစ်လာစောစားပြီးတော့မှကျွန်တော်ထင်တယ်ကတက်တဲ့ထောက်ထားကျွန်တော်တို့ပြန်ရှာရင်ဟိုရောက်နေတဲ့အနေထားရှိပါတယ်ဒီဒေသမှာကသူတို့ထားခဲ့တဲ့အိမ်တွေလုံးဝပျောက်ဆုံးသွားတဲ့ရွာတွေဒီနေရာတွေကရှိသေးရလားတခြားလူတွေဝင်နေနေပြီလားဆိုတဲ့စိန်ခေါ်မှုကအကြီးကြီးဖြစ်နေတယ်တကယ်လို့ဒီလူတွေပြန်လာလို့သူနေရာမှာလူတွေရှိနေတယ်ဆိုရင်ဒီဟာကိုလည်းကျွန်တော်တို့ဘယ်လိုကန့်တွေ့ဖြစ်ရှင်းမလဲရှိနေပြီးသားလူလည်းခွင့်ရမချိုးပါအောင်ပြန်လာနေလို့လို့ရှင်နေတဲ့ဒီကုဏပြသူတို့မြင်ရတယ်နေထိုင်မှုစီပြေအောင်ကျွန်တော်တို့ဘယ်လိုစစ်စစ်ပြေမလဲဆိုတဲ့ဟာကိုကျွန်တော်ထင်တာကတက်ဆိုင်ရာတောင်ဝရှိတဲ့အဖွဲ့အစည်းတွေကျွန်တော်ဟုတ်အထက်ကနေအောင်နေအခြေတည်လူတို့အပါအဝင်အစည်းအဝေးတွေတရားချမှတ်ပြီးတော့လုံနိုင်လို့ရှိရင်ကျွန်တော်ထင်တာကပြဿနာတွေနည်းသွားမယ်လို့ကျွန်တော်မြင်ပါတယ်
စပွဲတွေကြောင့်ထွက်ပြေးနေရတဲ့ဒုက္ခတွေဥယျာဉ်အရေးတော့ပေါ့လေကျွန်တော်မြန်မာနိုင်ငံမှာပေါ့လေဆရာတို့စီရင်ပြုစုထားသမျှပေါ့လေဘလောက်များရှိမယ်လို့ခန့်မှန်းပါလိုက်ဗျဟ
ိုကျွန်တော်တို့ဒီဟို TBC ဆိုတာ the Burma border concept ထုတ်တဲ့ report ရဆိုရင်ဒီမြန်မာပြည်အရှိတ်ဘက်ချမ်းပေါ်ရှမ်းပြည်ကရင်နေကရင်နဲ့မွန်ပြည်နယ်ကမှဆိုထိုင်းနိုင်ငံမှာအခြေချပြီးတော့မှနေနေတဲ့ဒုက္ခတွေစခန်း9ခုရှိပါတယ်ဒုက္ခတွေစခန်း9ခုထဲမှာလူဦးရေက3000ကျော်ရှိပါတယ်၄၅တောင်းကတက်တဲ့နိုင်ငံကိုသွားပြီးတော့မှကြံနေတဲ့လူတွေဖြစ်ပါတယ်ဆိုတော့ကျွန်တော်ပြောနေတာကထိုင်းနိုင်ငံမှာအခြေချပြီးတော့မှခိုးလုံနေတဲ့ဒုတိယနိုင်ငံကြောင့်ဒုက္ခတွေဖြစ်ပါတယ်ဆိုတော့ပြည်တွင်းထဲမှာနေနေတဲ့ဒုက္ခတွေအရေးအတွက်ကိုလည်းကျွန်တော်တို့ဟိုတိတိကျကျမသိပါဘူးဘာလဲဆိုတော့စီးရင်ကောက်တာအနေထားကလည်းခက်ခဲတဲ့အပေါ်မှာရှိဆိုတော့ကချင်ပြည်နယ်မှာကတော့ကျွန်တော်ထင်တာက2000ပတ်ဝန်းကျင်လောက်ရှိနေပြီလို့ကျွန်တော်ထင်တယ်
ပြခဲ့တဲ့လပိုင်းတော့ကလည်း KNU KN မျိုးသားစည်းဝေးကနေပြီးတော့သူတို့ရဲ့မြေယာ policy မြေယာမူဝါဒကိုချပြသွားတယ်ပေါ့လေသူ့ရဲ့မူဝါဒမှာတော့မိမိပိုင်မြေကိုမိမိပိုင်ဆိုင်ရေးပေါ့လေဒါပေမဲ့အစိုးရကချမှတ်ထားတဲ့ policy နဲ့လည်းနည်းနည်းကွဲလွဲနေတယ်အဲ့ဒီပုံမှာရောဆရာတို့ဘယ်လိုများသဘောထားရှိမလဲ
အဓိကကကျွန်တော်တို့လူတုကိုအခြေခံပြီးတော့မှမြေယာအခွင့်အရေးကိုကျွန်တော်တို့ဟိုတောင်းဆိုနေချင်ပြောနေချင်ဖြစ်ပါတယ်ဆိုတော့ KNU ရဲ့မူဝါဒကလူတုကိုမြေပိုင်ဆိုင်ခွင့်ပေးတယ်အစိုးရမူဝါဒကလူတုကိုမြေအသုံးပြုခွင့်ပဲပေးထားတယ်ပိုင်ဆိုင်ခွင့်မပေးတဲ့အပေါ်မှာသူ့ရဲ့အာဏာသက်ရောက်မှုကလည်းကွာတယ်အဲ့ဒီအတွက်လူတုလိုချင်တာကမြေပိုင်ဆိုင်မှုမြေပိုင်ဆိုင်ပြီးသူ့မှာရရှိနေတဲ့ခွင့်အရေးနဲ့အများကြီးရှိပါတယ်ဆိုတော့မြေပိုင်ဆိုင်တဲ့မြေအသုံးပြုခွင့်ကမတူသူ့ရဲ့အာဏာသက်ရောက်မှုမတူတဲ့အပေါ်မှာလူတုကကိရင်ပြည်နယ်မှာဆိုလူတုက KNU ရဲ့အထူးသဖြင့် KNU မူဝါဒကိုအခြေခံပြီးတော့မှသူတို့လိုက်ပြီးတော့မှထောက်ခံတယ်ဟိုလိုက်ပြီးတော့လိုက်နိုင်ချေတယ်လိုက်လို့ပြီးတော့မှဆိုတာသူတို့ဒီ KNU ရဲ့ဒီမြေစီမံခန့်ခွဲအောက်မှာပို့ပြီးတော့နေချေတဲ့အနေအထားကိုကျွန်တော်တို့တွေ့ရတယ်အဓိကကကျွန်တော်တို့အခုလက်ရှိသွားနေတဲ့နိုင်ငံရေးနဲ့ညှိချေးအခြေအနေအောက်မှာတချိန်မှာကျွန်တော်တို့ Federal နိုင်ငံအစိုးရတည်ထောင်နိုင်လို့ရှိရင်ပြည်ထောင်စုအစိုးရကလည်းရေးဆွဲခဲ့တဲ့ပြည်ထောင်စုဥပဒေ policy တွေပြည်နယ်ဒေသမှာရှိနေတဲ့ဥပဒေတွေကိုကျွန်တော်သားစားတက်ဖြစ်ကျွန်တော်တို့ညှိရပါမယ်အခုသွားနေတဲ့ကကေပြည်နယ်ကတလန်းကျွန်တော်ဒီဘက်ကအစိုးရသွားနေတလန်းဆိုရင်ပြဿနာပါဖြစ်တဲ့လူထုပဲပြဿနာဖြစ်ပါတယ်ဒါကိုကျွန်တော်တို့မလွန်လားပါဘူးနော်မူဝါဒတစ်ခုရေးဆွဲတဲ့အချိန်မှာနော်အထူးသဖြင့်ဒေသခံလူထုအပေါ်အခြေခံပြီးတော့မူဝါဒကိုရေးဆွဲရပါမယ်ကျွန်တော်တို့ဒုက္ခသည်နဲ့ပြည်တွင်းဆော့ပါတဲ့ပြလာဖို့အတွက်စနစ်တကျနေထိုင်ဖို့အတွက်ရည်ရှိပြီးတော့မှမိမိတို့အသက်မွေးရောက်ရည်ရှိတိတက်ခံပြတဲ့နေထိုင်ပြလဲရရှိဖို့အတွက်မိဂါအဓိကဖြစ်ပါတယ်ကျွန်တော်မြန်မာနိုင်ငံထဲမှာအခုဖြစ်နေတဲ့မိပြဿနာကနေရာတိုင်းမှာဖြစ်တယ်ပို့ဆိုးတာကကျွန်တော်ပြည်ပခတ်ဖြစ်တဲ့ဒေသမှာမိပြဿနာကကျွန်တော်တို့ထိနေတဲ့ပို့ပြီးတော့ရှုပ်ထွေးပါတယ်အဲ့ဒီအတွက်မိပြဿနာကိုကင်တွဲတဲ့အချိန်မှာကျွန်တော်ခုနပြောနေတဲ့လက်ရှိမြေအချုပ်ထင်းဖြစ်တဲ့ဒီမြေသိမ်းမှုပြဿနာတွေ၊နောက်စီပွဲကြောင့်မြေပျောက်ဆုံးတဲ့ပြဿနာတွေ၊မြေအတင်းအပသိမ်းတဲ့ပြဿနာတွေ၊ပနစ်ပခါကြောင့်မြေပျောက်ဆုံးတဲ့ရွာတွေ၊နေမြေတွေ၊လယ်မြေတွေ၊ဆက်ပြုံးမြေတွေကကျွန်တော်တို့သိကြပြတဲ့စစ်စစ်ပြီးတော့မှဒီဟာဒီစနစ်တကျ data အချက်လက်ရှိပြီးတော့မှဒါခုနပြောနေတဲ့ဟိုဒုက္ခတွေနဲ့ပြည်တွင်းစစ်ဒုက္ခတွေပြလာဖို့အတွက်ကျွန်တော်စတင်ဆွေးနွေးရမယ်လို့ကျွန်တော်အနေနဲ့အဲ့လိုမြင်ပါတယ်
။ဆရာ LS Group ပြေးကြပြီးတာ၊ကျွန်တော်ဖြစ်ကကျေးဇူးများကြီးတင်ပါတယ်။
ဟုတ်ကဲ့အများကြီးကျေးဇူးတင်ပါတယ်။